Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရ2019ခုနှစ်ဒီဇင်ဘာလ17ရက်တနင်္လာနေ့ညနေခင်း6:00ခွဲနဲ့9:00အထိအစီအစဉ်တွေကိုလိုင်းဒိုမီတာ7925ရောဂါနေတဲ့ထုတ်လွှင့်နေပါပြီရှင်။ကျမနောင်လာပါဒီကနေ့စီစဉ်ရေးတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညနေခင်ပါရှင်ကျမတင်ကြီးထိုက်ပါဒီကနေ့သတင်းတွေကိုတော့ကိုရနိုင်နဲ့အတူကြီးညာမှာပါဥရောပနိုင်ငံတွေအနေနဲ့ဂျေရုဆလင်ကိုအစ္စရေးမြို့တော်အဖြစ်အသိအမှတ်ပြုမယ်လို့ယုံကြည်တဲ့အကြောင်းအစ္စရေးဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်ဆီးရီးယားနိုင်ငံတွင်းကရုရှားတပ်တချို့ပြန်လည်ရုတ်သိမ်းဖို့ရုရှားသမ္မတကညွှန်ကြားလိုက်ပါတယ်ရိုဟင်ဂျာအမျိုးသမီးတွေအပေါ်အတ္တမပြုချင်မှုတွေဟာကြေကြေပြန့်ပြန့်နဲ့ပုံစံတကျလုပ်ခဲ့တာလို့ AP သတင်းအေဂျင်စီကပြောဆိုလိုက်ပါတယ်ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကြားရဖို့ရှိပါတယ်ရှင
်ကောင်းပါပါရှင်ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်မှများအပေါ်အကောင့်ထဲဖော်ဆောင်ရည်ကော်မတီအတွက်အကြံပေးအဖွဲ့ဖွဲ့စည်းလိုက်တဲ့သတင်းမှကြားမှာကတော့
ဆိုင်ဒီလူလူကနေပြီးတော့ဒီကိုစားပြု YouTube Medic ပေးထားတယ်ဒီကောက်ဘွယ်မှာ Medic ပေးထားတဲ့လူတွေကိုဒီတော့နာဖြစ်ရှင်းတဲ့ဆဲမှာပဲဖြစ်ဖြစ်အကြံပေးကော်ပြီးတော့မှာပဲဖြစ်ဖြစ်ဆဲသွင်းဖွဲ့စည်းပြင်တယ်လို့ထင
်နိုင်ငံရေးသုံးသပ်သူဦးမောင်မောင်ဆိုပါရှင်ပြည်စုံကတော့မကြခင်ကြားကြမှာပါကြအပြင်နေပြည်တော်ကလွတ်တော်ဆောက်အောင်ကိုအဝေးထိန် drone နဲ့ရိုက်ကူးဖို့ပြင်ဆင်မှုနဲ့ထောင်နလအခြားခံထားရတဲ့တရင်ထောက်တဲ့ကာသမားတို့ကိုဒီကနေ့ထပ်မံရုံထုတ်စစ်ဆေးတဲ့တရင်ဂျေရုဆလင်ကိုအစ္စရေးမြို့တော်အဖြစ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြေညာတက်မှတ်လိုက်တဲ့နောက်ကန့်ကွက်ဆန္ဒပြမှုတွေဖြစ်ပေါ်နေချိန်မှာပဲပြည်ထောင်နိုင်ငံကိုအစ္စရေးဝန်ကြီးချုပ်အလဲပါရောက်ရှိလာတဲ့တရင်တွေကိုနောက်ပိုင်းမှာကြားဖို့ရှိပါတယ်ခုအရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးသောတရင်တွေကိုမှတ်သိထိုက်နဲ့ကိုရန်နိုင်တို့ကပြောပြပေးကြပါအောင်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရန့်ဆောင်ရွက်တဲ့အတိုင်းပဲဥရောပနိုင်ငံတွေအားလုံးဒါမှမဟုတ်လည်းအများစုအနေနဲ့သူတို့ရဲ့တန်ယုံတွေကိုဂျေရုဆလင်ကိုရွှေ့ပြောင်းပြီးဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အသိအမှတ်ပြုမယ်လို့ယုံကြည်တဲ့အကြောင်းအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကဒီကနေ့ပြောဆိုလိုက်ပါတယ်သမ္မတထရန့်ဘက်ကဂျေရုဆလင်ကိုအသိအမှတ်ပြုပေးလိုက်တာဟာဆိုရင်ငြိမ်းချမ်းရေးဆိုတဲ့အရှိတရားကိုဆွေးနွေးညှိနှိုင်းဖို့ပွင့်ပွင့်လင်းလင်းချပြလိုက်တာဖြစ်တယ်လို့လည်းအစ္စရေးဝန်ကြီးချုပ်ကဥရောပသမ္မတနိုင်ငံသားရှိရာမူဝါဒအကြီးအကဲဖရက်ဒီကာမိုခိုင်ရီနီနဲ့အတူဘရက်ဆဲမြို့တော်ကသတင်းစာရှင်းလင်းပွဲမှာပြောဆိုတာပါဂျေရုဆလင်ဟာအစ္စရေးရဲ့မြို့တော်ဖြစ်တယ်ဆိုတာကိုဘယ်သူမှမငြင်းနိုင်ဘူးဒီအချက်ကြောင့်ငြိမ်းချမ်းရေးကိုပြစ်ပယ်လိုက်တာလည်းမဟုတ်ဘူးလို့အစ္စရေးဝန်ကြီးချုပ်ကပြောပါတယ်အရှိတရားကိုအတိအမှတ်ပြုရဟာဆိုရင်ငြိမ်းချမ်းရေးအတွက်ယုတ်တည်ရှိတဲ့အုတ်မြစ်ဖြစ်တာကြောင့်ငြိမ်းချမ်းရေးကိုဆောင်ကျဉ်းပေးနိုင်တယ်လို့လည်းပြောဆိုခဲ့တာပါဥရောပသမ္မတ EU အနေနဲ့ကတော့အမေရိကန်သမ္မတထရန့်ရဲ့ပြီးခဲ့တဲ့သတင်းပတ်ကြေညာချက်ကိုအခုအချိန်မှာပူပါအောင်မှာမဟုတ်ဘဲအစ္စရေးပါလက်စတိုင်းငြိမ်းချမ်းရေးဆက်ဆက်ညှိနှိုင်းမှုရဲ့တစ်စိတ်တစ်ပိုင်းအနေနဲ့ဂျေရုဆလင်ရဲ့အနေအထားကိုမဖြေရှင်းနိုင်ခင်မှာတော့နိုင်ငံတကာရဲ့သဘောထားအတိုင်းဆက်လက်လိုက်နာဆောင်ရွက်မယ်လို့ EU နိုင်ငံသားရေးရာမူဝါဒအကြီးအကဲကပြောဆိုပါရတယ်။အစ္စရေးနဲ့ပါလက်စတိုင်းနှစ်နိုင်ငံစလုံးရဲ့မြို့တော်အဖြစ်ဂျေရုဆလင်ကိုသတ်မှတ်ပြီးနှစ်နိုင်ငံတရှိရေးကိုအခြေခံအချက်ကပဲအစ္စရေးပါလက်စတိုင်းပြည်ပခါအတွက်တခုတည်းသောလက်တွေ့ကြတဲ့ဖြေရှင်းချက်အဖြစ်ယုံကြည်တယ်လို့လည်း EU ကပြောဆိုခဲ့ပါရရှင်။
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်မြို့အနောက်မြောက်ဘက်မှာလောင်နေတဲ့တော်မီတွေကိုမိသားတော်ဝင်ရှိသူတွေစ조사ပြီးမိငိမ့်သက်နေရပါတယ်။အခုလောင်နေတဲ့မီးဟာကယ်လီဖိုးနီးယားပြည်နယ်ရဲ့သမိုင်းမှာအကြီးမားဆုံးနဲ့ပျက်စီးဆုံးရှုံးမှုအများဆုံးဖြစ်တဲ့တော်မီလည်းဖြစ်ပါတယ်။ဆန်တာဘာဘရာခရိုင်အတွင်းပြီးခဲ့တဲ့တပတ်ကျော်တည်းကစတင်လောင်ကျွမ်းခဲ့တဲ့သောမတ်ဖိုင်ယာလို့ခေါ်တဲ့ဒီတော်မီဟာ930ကီလိုမီတာလောင်ကျွမ်းခဲ့ပြီးတော့ဒီတော်မီကြောင့်အဆောင်အုံ800ကျော်လည်းပျက်စီးသွားခဲ့ပါတယ်။ဒီမှာလောင်နေတဲ့တော်မီတွေကိုမိသားသမားတချို့ကကောင်းငင်ပေါ်ကနေတဆင့်ရင်းနဲ့ပတ်ဖြန်းပြီးတော့မိငိမ့်တက်နေတာမှာထိရောက်မှုတစုံတရာရှိပေမဲ့လည်းမိလောင်လာရဲ့ဆယ်ရာခိုင်နှုန်းလောက်ကိုပဲထိန်းချုပ်နိုင်သေးပြီးတော့ဒီတော်မီဟာအန္တရာယ်ရှိနေသေးဖြစ်သလိုလေပြင်းတိုက်ခတ်မှုကြောင့်အခြားနေရာတွေစီကိုအလျင်မြန်ကူးဆက်နိုင်တဲ့အနေအထားမှာရှိတယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။ Los Angeles မြို့အနောက်မြောက်ဘက်160ကီလိုမီတာအကျယ်ဝန်းရှိတဲ့လောင်နေတဲ့တော်မီတွေကိုတော်တော်ခက်ခက်ခဲခဲငိမ့်တက်နေရတဲ့တော်မီတစ်ခုဖြစ်တယ်လို့လည်းကယ်လီဖိုးနီးယားမိသားတာဝန်ရှိသူ Tim Chavez ကပြောပါတယ်။ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းမှာလောင်နေတဲ့ဒီတော်မီတွေကခုဖြစ်တဲ့ Thomas Fire တော်မီကြီးကိုမိသားတပ်ဖွဲ့ဝင် 9,800 ကမိငိမ့်တက်နေရတာပါ။ဒီတော်မီကြောင့်လူပေါင်း300ကျော်နေရင်ကနေဘေးလွယကိုထွက်ပြေးတိမ်းရှောင်ခဲ့ရပါတယ်။လွန်ခဲ့တဲ့သတင်းပတ်အနည်းငယ်ကလည်းကယ်လီဖိုးနီးယားပြည်နယ်မြောက်ဘက်ခြမ်းမှာလောင်ကျွမ်းခဲ့တဲ့တော်မီကြောင့်လူ44ဦးသေဆုံးခဲ့ပြီးတော့လူနေအိမ်နဲ့တခြားအဆောက်အအုံပေါင်း8,900လည်းပျက်စီးခဲ့ပါတယ်ခင်ဗျာ။
American Piranso, Alabama, Pinema, Lilanida, Teloto, Maniago, Jayunaye, a two Juica Puema, we have Shimpian Yametri and Nine, Pine Gozele Piet, Drogo, Jura Dali, a Gonson Piet, so be Mesonashin Rego, Dainto and Siombo, Digani, Denela Niga, Nelson Okoye, Piepare, General Habedure Piet, Padre Yeti, Surago, D. Juica Puega, Cabago, Piatama Pietelo, Democrat Gozele, Doug Junga, Minute Ningling, now by Ludu Siwebuema, Taukan. တွေ့ကိုပြောဆိုပါတယ်။သမရတော်နဲ့ထွန့်ရဲ့ထောက်ခံမှုကိုရထားတဲ့ Republican Gozele Mo Nayame, so you know, Tamaraya sees in Nugu, Taukame du Pilame, Lule, Tamaraga, Piosu, Tavareshe.
Syrian and Nunga Russia to Puria, Zedbangu, Piana Yokimbo, Ninjata, Russia, Tama, Vladimir Putin, Ignite, and Lanima, Piosu Labare, Syrian Nanga Ladakia, Kayanga, Russia, Ruye, Hemmin, Lida Chizais Kango, Jordan Machina, Beto, the Kizan, the Matama Putin, Gulu, China Geraba. Syria Tamra Bashaw Sunele Aima Twist on Gabare. Syria Tamra as ye sitaku Tauban Bini Bida Nine Rasharuga Syria Bribama Townsong Agun and Nabaima Pawan Lagera Pibare. Islamia Sunya Ayas of Pagu Yin Biosu Lai de Boshi Nangana Jampa Warazo Pueri de Ga Chandanzo Pegu Rashana Syria Tapuriga Chimuna and Gabilule Rasha Tamra Budinga Dingima Piobare. Syria Nangan Dwinga Jampa Warago Daipia Chimungere Rashaya Song Chadra Tamra Budingo, Syria, Tamra Asaka, Chizu Tinjau, Russia Sutter, Song Jempi Namu, Syria Pidure, maybe of Domam, Ho Bulule, Syria Nangan by Dringa, Popia Bare, Syria Nangan, Dringa, Hem, Amin, Leader Chizas, Kane, Tatas, Yidas, Kangura, Rasharuga, Sabiro, Shini, Oma, Pibare, Agu Syria Nangan Kizanga, Rasha Tamaya, Patama Zonkiz and Pibiro, Izanangan Cairo, Sunuba, Doma, Wayo Dale, Pibare, yeah?
ယူအေမြန်မာပိုင်းစီစဉ်ရဲ့တင်းလာနေညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရတာဖြစ်ပါတယ်။ရိုဟင်ဂျာအမျိုးသမီးတွေကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေကအတ္တမပြုခြင်းမှာဆိုရင်ကြေကြေပြန့်ပြန့်နဲ့ပုံစံတကျဖြစ်ခဲ့တယ်လို့ AP တူညီနေတယ်လို့အေပီသတင်းကဖော်ပြလာပါအမျိုးသမီးတိုင်းကသူတို့ကိုအမျိုးသားတွေအုပ်စုဖွဲ့အတ္တမပြုကျင့်တာလို့ပြောဆိုကြပါတယ်အမျိုးသမီးတဦးကလွဲလို့ကျန်တဲ့အမျိုးသမီးတွေကသူတို့ကိုအတ္တမပြုကျင့်သူတွေကစစ်တပ်ပုံစံဝတ်စုံတွေဝတ်ထားတာလို့ပြောပါတယ်ဒီထက်ကအမျိုးသမီးတဦးကပဲသူမကိုအတ္တမပြုကျင့်သူတွေကတော့အရက်ဝတ်တင်နေဖြစ်ပြီးဒီအမျိုးသားတွေကအနီးကစစ်တပ်စခန်းကဖြစ်တယ်ဆိုတာကိုအင်းက ပါတယ်ဒီကမြန်မာစစ်တပ်ရဲ့တပ်ဖွဲ့ခွဲတွေဖြစ်တယ်လို့ AP သတင်းအေဂျင်စီကဖော်ပြတာပါ2016ခုနှစ်အောက်တိုဘာလနဲ့စက်တင်ဘာလလယ်ပိုင်းအတွင်းရခိုင်ပြည်နယ်တွင်းကခြေရွာအများအပြားမှာအမျိုးသမီးတွေအဓမ္မပြုကျင့်ခံရမှုဖြစ်ပွားတာလို့လည်း AP ကရေးပါတယ်အဓမ္မပြုကျင့်ခံရမှုပမာဏအပေါ်ဆရာဝန်တွေနဲ့အကူအညီပေးရလှုပ်သားတွေကိုတုံ့လှုပ်ခြောက်ခြားစရာဖြစ်ပေမဲ့လို့လည်းထုတ်ဖော်ပြောဆိုတဲ့အမျိုးသမီးအရေးအတွက်နှေးပန်းလာတဲ့အပေါ်မှာတော့တန်ပြန်ရှိထားတယ်လို့လည်း AP ကရေးပါတယ်နေစည်းမချဆရာဝန်များအဖွဲ့အစုကတော့ပြီးခဲ့တဲ့ဩဂုတ်လနောက်ပိုင်းလိမ်မိုင်းဆိုင်ရာအကြမ်းဖက်ခံရမှုကနေကုသပေးခဲ့ရသူ113ဦးရှိပြီးဒီထဲက3ပုံတစ်ပုံကအသက်18နှစ်အောက်ဖြစ်တဲ့အကြောင်းအငယ်ဆုံးကအသက်9နှစ်ဖြစ်ကြောင်းပြောပါတယ်မြန်မာလူ့ချုံရေးတပ်ဖွဲ့တွေကတော့မှတ်ချက်ပေးဖို့အချိန်ချင်းပန်းချခဲ့ပေမဲ့ညှင်းဆိုခဲ့တယ်လို့လည်း AP သတင်းအေဂျင်စီကဖော်ပြပါတယ်ရှင်
နေပြည်တော်ကလက်တော်ဆောင်ကိုအဝေးထင်းဒရုန်းနဲ့ရိုက်ကူးဖို့ပြင်ဆင်မှုနဲ့လက်လောထောင်းနလချခံထားတဲ့နိုင်ငံသားသတင်းတောင်အုပ်ကိုနေပြည်တော်စပူတီရီမြို့နဲ့တရားရုံးမှာဒီကနေ့ထပ်မံရုံထုတ်ဆွဆဲခဲ့ပါတယ်။တူရကီနိုင်ငံခြေစိုက်တရားဒီသတင်းဌာနရဲ့စင်ကာပူရုံးဝန်ကမလေးရှားနိုင်ငံသူသတင်းတောင်အမျိုးသမီးမုတ်ချိုလင်းနဲ့စင်ကာပူနိုင်ငံသားမျိုးသားသတင်းတောင်လောဟုံမင်းတို့နဲ့ဒူ တင်းသမားနှုတ်ကိုထပ်မံဆွဲဆိုလိုက်တဲ့လူမှုကြီးကြပ်ရေးဆိုင်ရာဥပဒေ73တက်ဆွဲချက်တွေအတွက်အမှုနှစ်ခုကိုအဓိကစစ်ဆေးခဲ့တာဖြစ်တယ်လို့တရားဆွဲဆိုခံရတဲ့တင်းသမားရဲ့ဘက်ကလိုက်ပါဆောင်ရွက်ပေးနေတဲ့ရှင်းနေဥက္ကမောင်ဇော်က VOA ကိုပြောပါတယ်နိုင်ငံသားသားတင်းနောက်နှုတ်ကိုဖမ်းဆီးချိန်မှာသူတို့ဟာမြန်မာနိုင်ငံမှာတည်ဝင်နေထိုင်နိုင်တဲ့ပြည်ဝင်ခွင့်ဗီဇာတက်တန်းရှိနေသေးတာဖြစ်ပါတယ်ဒီနေ့ရုံးထုတ်ချိန်မှာတော့ဆိုပါနိုင်ငံသားသားနှုတ်ကိုဘာကြောင့်လူမှုဥပဒေနဲ့တရားဆွဲဆိုခဲ့တာကိုဆော့ဆွေဆက်လဲဆိုတာကိုတရားလူတွေဘက်ကထွက်ဆိုသွားခဲ့ပါတယ်ခင်ဗျာ
တနင်္လာနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုမတင်ငီထိုင်တဲ့ကိုရန်နိုင်တို့ကပြောပြပေးခဲ့တာပါခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်ဂျေရုဆလင်ကိုအစ္စရေးမျိုးရောအဖြစ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြေညာသတ်မှတ်လိုက်တဲ့နောက်အာရပ်နဲ့မွတ်စလင်ကမ္ဘာသလွားမှာကံကွယ်ဆန္ဒပြမှုတွေဖြစ်ပေါ်နေချိန်မှာပဲပြင်သစ်နိုင်ငံကိုအလဲပတ်ရောက်နေတဲ့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာသန်ယာဟုကိုပါလက်စတိုင်းနိုင်ငံကြီးရဲ့ရှေ့တိုးဆောင်ရွက်ဖို့ပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်ကတိုက်တွန်းလိုက်ပါတယ်အီဂျစ်လေဘနွန်ပါကစ္စတန်နဲ့တခြားကမ္ဘာနေရာတွေမှာတင်းငွေတွေနဲ့ကဖြစ်ခဲ့တဲ့အသည့်ဆန္ဒပြပွဲသတင်းတွေကို VOA သတင်းထောက်ဒီစာဟုတ်ရှိတာပြပို့ထားတာကိုတော့ကိုသားညုံကပြောပြမှာပါရှင
်ဘရူးမျိုးအပြင်ကအမေရိကန်တန်ယုံအနီးဒေါ်လာထွက်နေတဲ့ဆန္ဒပြလူကိုကြီးကိုလေဗနွန်လူမျိုးရေးတပ်တွေကမြေရိုဘုံတွေရေပတ်တွေတုံးပြီးတော့လူစုခွဲခဲ့ရပါတယ်အစ္စရေးနိုင်ငံထူထောင်ပြီးတဲ့နောက်သူတို့နေရာကနေပြီးတော့နှင်ထုတ်ခံခဲ့ရတဲ့အတွက်ထွက်ပြေးလာကြတဲ့ပါလက်စတိုင်းဒုက္ခသည်တင်းကနဲအဲ့ဒီမှာခိုးလုံနေထိုင်နေကြရတာပါဂျေရုဆလင်ကိုအစ္စရေးမျိုးတော်ဖြစ်သတ်မှတ်တဲ့အမေရိကန်သမ္မတထရမ့်ရဲ့ဆုံးဖြတ်ချက်ကိုမော်ရိုကိုနိုင်ငံမျိုးတော်ရဘတ်နဲ့ဒီနိုင်ငံမျိုးတော်ကိုင်ရိုမှာလည်းတနင်္ဂနွေတိုင်းတာနဲ့ဆန္ဒပြကန့်ကွက်မှုတွေလုပ်ခဲ့ကြပါတယ်ဂျေရုဆလင်ဆိုတာအစ္စလာမ်နဲ့အာရဗ်တို့ရဲ့နေရာပါကုလသမဂ္ဂဆုံးဖြတ်ချက်အမှတ် 181 အရာရောနိုင်ငံတကာဥပဒေတွေအရပါထရမ့်ရဲ့ဆုံးဖြတ်ချက်ကတရားမဝင်ပါဘူးဒီလိုမျိုးတရားမဝင်မှားယွင်းတဲ့ကိစ္စကိုဘလို့သဘောနဲ့သူဆုံးဖြတ်ခဲ့ရသလဲဆိုပြီးတော့ကိုင်ရိုမြို့ကဆန္ဒပြရှိနေတယ်လို့ပြောဆိုသွားတာဖြစ်ပါတယ်ဂျေရုဆလင်ဟာအစ္စရေးမျိုးတော်ဖြစ်တယ်လို့တင်းဦးနေနေမှာပြင်သစ်ကိုရောက်နေတဲ့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူကထပ်ပြီးတော့ခိုင်မာပြောနေပါတယ်
Paris is the capital of France.
ပါရီဟာပြင်သစ်တို့ရဲ့မြို့တော်ပါ။ဂျေရုဆလင်ဟာလည်းအစ္စရေးရဲ့မြို့တော်ပါ။အစ္စရေးတို့ရဲ့မြို့တော်နေရာဖြစ်လာတာ။နှစ်ပေါင်း 3,000 ရှိပါပြီ။ယူနိုက်တက်ရဲ့မြို့တော်အဖြစ်နှစ်ပေါင်း 80 ရှိခဲ့ပါပြ
ီ။အစ္စရေးနဲ့ပါလက်စတိုင်းကြားနီးနေနှိနှိုင်းပေးနေရမှာဂျေရုဆလင်မြို့ကိစ္စဟာအတော်လေးအရေးကြီးတာမလို့သမ္မတထရမ့်ရဲ့ဂျေရုဆလင်နဲ့ပတ်သက်လို့အခုဆုံးဖြတ်ချက်ပေါ်မှာပြင်သစ်သမ္မတမက်ခရွန်နဲ့အခြားဥရောပခေါင်းဆောင်တွေကဝေဖန်ခဲ့ကြပါတယ်။ပြည်ထောင်စုအနေနဲ့ကတော့ရှေ့လေပိုင်းပြည်ပခအတွက်နိုင်ငံတည်ရှိရေးအဖြစ်ထုတ်မှုအပေါ်မှာရပ်တည်တယ်လို့ပြည်သက်သမ္မတကပြောခဲ့ပါတယ်။ဒီလိုမျိုးဖြစ်ရှင်းရမှုရဆိုရင်တော့အရှိဂျေရုဆလင်ဟာအနာဂတ်ပါလက်စတိုင်းတိုင်းပြည်ရဲ့မြို့တော်ဖြစ်လာမှာပါ။ဒါကြောင့်မို့အမေရိကန်သမ္မတရဲ့ဂျေရုဆလင်မြို့ကိစ္စကြီးညာချက်ဟာနိုင်ငံတကာဥပဒေနဲ့မညီဘူးဆိုပြီးတော့ပြည်သက်သမ္မတကဝေဖန်ပါတယ်
။ La France tient à ce que
အစ္စရေးနဲ့ပါလက်စတိုင်းကြားနိုင်ငံတကာလက်ခံတဲ့နယ်စည်းသတ်မှတ်မှုနဲ့အတူနိုင်ငံငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ရေးကိုလိုလားပါတယ်။ဒီတော့ကြောင့်အမေရိကန်သမ္မတရဲ့ကြေညာချက်ကိုဘာကြောင့်ကျွန်တော်လက်မခံသလဲဆိုတာကိုဝန်ကြီးချုပ်နက်တန်ယာဟူးကိုရှင်းပြထားပါတယ်။ဒီကြေညာချက်ဟာနိုင်ငံတကာဥပဒေနဲ့ဆန့်ကျင်ဘက်ဖြစ်ပြီးညဉ့်ဉန်းရေးအတွက်အန္တရာယ်ဖြစ်စေပါတယ်
။ဒေါ်လာထွက်နေတဲ့ပါလက်စတိုင်းတွေအတွက်ညဉ့်ဉန်းရေးသတင်းစကားပေးဖို့ကိုလည်းပြည်သက်သမ္မတကအစ္စရေးဝန်ကြီးချုပ်ကိုတိုက်တွန်းခဲ့ပါတယ်။
pour ce qui est
မြန်မာဒေသမှာအင်အားဆောက်လုပ်မှုတွေကိုဆိုင်းငံ့ထားဖို့နဲ့ပါလက်စတိုင်းအာဏာပိုင်နဲ့ယုံကြည်မှုတည်ဆောက်ရေးလုပ်ငန်းတွေလုပ်ဖို့ကိစ္စတွေကိုစတင်လုံဆောင်သွားဖို့လိုမယ်လို့အစ္စရေးဝန်ကြီးချုပ်နဲ့ဆွေးနွေးပြောပြခဲ့ပါတယ်
။အရှိဂျူးစင်အပါဝင်တိမ်ပိုက်ခံပါလက်စတိုင်းမြေမြေတွေမှာဂျူးချေချအင်အားတွေဆောက်လုပ်ရေးကိုအခုနှစ်ပိုင်းတွေအတွင်းအစ္စရေးအစိုးရကနေပြီးတော့ဆုံးဖြတ်တည်ပြုခဲ့ပါတယ်။ဒါဟာနိုင်ငံတကာဥပဒေတွေနဲ့ဆိုရင်တရားမဝင်ပါဘူး။သူအနေနဲ့ကတော့ပါလက်စတိုင်းနဲ့ဆွေးနွေးဖို့လမ်းဖွင့်ထားပြီးတော့ဒီကလန့်ချက်တွေပေါ်ညှိပယ်ခံရတယ်လို့အစ္စရေးဝန်ကြီးချုပ်နေတန်ယာဟူးကတုံ့ပြန်ပြောဆိုထားပါတယ်ခင်ဗျ
။ကိုသားညုံတင်ပြသွားတာပါ။ခုတော့ပြည်တွင်းသတင်းတွေဖက်ဆက်ရအောင်ပါ။ရှီခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များအပေါ်အကောင့်အထည်ဖော်ဆောင်ရွက်ရေးကော်မတီအတွက်အကြံပေးအဖွဲ့ဖွဲ့စည်းလိုက်တာဟာနိုင်ငံတကာအတွက်ပိုးပြီးတော့ပွင့်လင်းမြင်သာမှုရှိလာနိုင်ကြောင်းအကောင့်အထည်ဖော်ဆောင်ရွက်ရေးကော်မတီဥက္ကဋ္ဌကပြောဆိုလိုက်ပါတယ်။ဒီလိုဖွဲ့စည်းလိုက်တဲ့အပေါ်နိုင်ငံရေးသုံးသပ်သူတွေကတော့နိုင်ငံတကာဖိအားတွေတုံ့ပြန်နိုင်ဖို့နဲ့နိုင်ငံတကာအတွေ့အကြုံတွေရရှိစေဖို့အတွက်ဖြစ်နိုင်ကြောင်းသုံးသပ်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြချပါရစေ။
ဟုတ်ကဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များအပေါ်အကောင့်ထယ်ဖော်ရေးကော်မတီအတွက်အကြံပေးအဖွဲ့ကိုဒီလ၈ရက်နေ့ကစတင်ဖွဲ့စည်းလိုက်တာဖြစ်ပြီးဒီအကြံပေးအဖွဲ့မှာ American, South Africa, Thai, Sweden နဲ့ England ကထိပ်တန်းနိုင်ငံရေးသမားကြီးတွေပါသလိုမြန်မာနိုင်ငံကနိုင်ငံတကာအရေးကြွမ်းကျင်သူတွေလည်းပါဝင်တာဖြစ်ပါတယ်ဒီလိုဖွဲ့စည်းလိုက်တဲ့အပေါ်ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များအပေါ်အကောင့်ထယ်ဖို့ဆောင်ရွက်ရေးကော်မတီဥက္ကဋ္ဌလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကအခုလိုတုံ့တက်ပြောဆိုပါတယ်
။ကြံပြုဖို့ပြည်ရင်းပြပပညာရှင်တွေပါတယ်ဆိုတော့တွေ့ကြုံရှိတဲ့လူတွေပါတာပေါ့နော်။အကောင့်ထယ်ဖို့ဆောင်ရွက်တဲ့နေရာမှာပုံမကြည့်အောင်ပဲပေါ့။နောက်သူတို့ကလည်းကြံပြုတဲ့အတွက်ကြောင့်ကြံပြုတဲ့အတွက်ကြောင့်လေ့လာရမှာလေ။စာတည်းတော့သူတို့တွေ့မှာပေါ့ဒါပေမဲ့အဲ့ဒီမှာလည်းသူတို့လေးလာပြီးတော့မှကြံပြရမှာဖြစ်တဲ့အတွက်ကြောင့်ဒီကနေ့ပတ်သက်လို့ဝင်ဆင်းလေးလာခြင်းတွေရှိတယ်။အဲ့ကြောင့်ဒီကအကြောင်းလည်းသူတို့ကိုသိမှာပေါ့။ပို့ပြီးတော့ဟို transparent ဖြစ်တယ်ပေါ့ international ပါ
။လက်ရှိရခိုင်ပြည်နယ်ကနေလူ6သိန်းကျော်လောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ခွာသွားတဲ့အခြေအနေတွေဟာလူမျိုးပြုတ်ရှင်းလင်းရာရောက်နေတယ်လို့ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝိုင်းကစွပ်စွဲပြီးတာဝန်ရှိသူတွေကိုအရေးယူဖို့နဲ့ရခိုင်ပြည်နယ်ကိုစုံစမ်းရေးအဖွဲ့တွေတွားခွင့်ပြုဖို့တောင်းဆိုတာတွေရှိနေပါတယ်။ရခိုင်ပြည်နယ်ကိုကွင်းစင်းလေးလာပြီးမြောက်ဦးစစ်တန်းဆိုတဲ့စစ်တန်းကိုရေးသားခဲ့တဲ့နိုင်ငံရေးတုံးသက်သူဦးမမောင်စိုးကတော့လက်ရှိကြံပေးအဖွဲ့ဖွဲ့စည်းတဲ့အပေါ်သူ့အမြင်ကိုအခုလိုပြောပါတယ်
။သူတို့ဒီကြံပေးအဖွဲ့မှာဒီကနိုင်ငံသား9ယောက်ပါတာပေါ့နော်။အဲနိုင်ငံသား9ယောက်ပါဖွဲ့တဲ့ဟာအကြောင်းချက်နှစ်ချက်တော့ရှိနိုင်တယ်လို့ထင်တယ်။ပထမတစ်ချက်ကတော့ဒီ UN ပေါ့နိုင်ငံတကာမှရင်ဆိုင်ပြီးတော့ဖြည့်ရှင်းနိုင်ဖို့ဒါကိုရွယ်ပုံရပါတယ်ပထမတစ်ချက်ကတော့အရင်ဆေးဆိုးလက်ဆက်ကလည်းဒီနိုင်ငံတကာအချက်အလက်ချုပ်နေမှာလော်ဘီဖွဲ့ငှားသလိုပဲလေနံပါတ်2ချက်ကတော့နိုင်ငံတကာအတွေ့အကြုံဆိုင်းတို့ဘာလို့မှဖြည့်ရှင်းနိုင်ဖြည့်ရှင်းမစနေပြဿနာဖြည့်ရှင်းအတွေ့အကြုံလိုချင်ပုံရပါတယ်နော်အဲ့လိုပဲဆက်သုံးသပ်မှာပေါ့
အကြံပေးဖွဲ့မှာလူတို့ရွေးချယ်ထားတဲ့သူတွေပါဝင်ရေးအတွက်လည်းအခုလိုထောက်ပြပါတယ်
ကျွန်တော်အနေနဲ့တော့ခိုင်ပြည်လူလူကနေပြီးတော့ဒီကိုစားပြုရွေးချယ် mandate ပေးထားတယ်ရုပ်ဘောဘောမှာ mandate ပေးထားတဲ့လူတွေကိုဒီတောင်းတာဖြစ်ရှင်းနေဆက်မှာပဲဖြစ်ဖြစ်အကြံပေးကော်ပြီးတော့မှာပဲဖြစ်ဖြစ်ဆယ်စင်းဖွင့်ကြည့်တယ်လို့ထင်တယ်တကယ်လို့အဲ့ဒီလူတွေကိုယ်တိုင်ပါဝင်ဖြစ်ရှင်းမပြုဘဲသူတို့ရဲ့အကြံဉာဏ်တွေမပါဘဲနဲ့ဖြစ်ရှင်းမယ်ဆိုလို့ရှိရင်တော့ဖြစ်ရှင်းဖို့နည်းနည်းအခက်ခက်ခဲနေဦးမယ်လို့ပဲကျွန်တော်အဲ့လိုပဲမြင်ပါတယ်
ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များအပေါ်အကောင့်ထယ်ဖို့ဆောင်ရွက်ရေးကော်မတီမှာတော့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူကပူတွဲဥက္ကဋ္ဌအဖြစ်ပါဝင်နေပါတယ်။ရခိုင်ပြည်နယ်အတွင်းမှာ2012ခုနှစ်ကစတင်ပြီးလူမျိုးရေးဘာသာရေးမတည်ငြိမ်မှုတွေဖြစ်ပွားခဲ့တာပါ။2015ခုနှစ်မြို့သားဒီမိုကရေစီဖွဲ့ချုပ် NLD အစိုးရဖွဲ့ပြီးချိန်မှာကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်နဲ့ဒုသမရဦးမြင့်ဆွေဦးဆောင်တဲ့ရခိုင်စုံစမ်းရေးကော်မရှင်စတဲ့ကော်မရှင်တွေဖွဲ့စည်းခဲ့ပါတယ်။ဒီကော်မရှင်တွေရဲ့အကြံပြုချက်တွေကိုဖော်ဆောင်ဖို့အတွက်ဒီနှစ်စက်တင်ဘာလမှာအကောင့်ထယ်ဖို့ဆောင်ရွက်ရေးကော်မတီတက်ကိုဖွဲ့စည်းခဲ့တယ်လို့ဒီကော်မတီကိုဖွဲ့စည်းစဉ်ထုတ်ပြန်တဲ့ကြေညာချက်မှာအကြံပေးအဖွဲ့ကိုပြည်တွင်းပြည်ပမှပညာရှင်တွေဘာသာရပ်ဆိုင်ရာကျွမ်းကျင်သူတွေအတွေ့အကြုံရှိသူတွေနဲ့ဖွဲ့စည်းသွားမှဖြစ်ကြောင်းဖော်ပြခဲ့ပါတယ်။
ကမ္ဘောဇောတရင်ပြပို့တော်ရပါနင်ပြည်တော်ကလွတ်တော်အဆောက်အုံကိုအဝေးထိန် drone နဲ့ရိုက်ကူဖို့ပြင်ဆင်မှုနဲ့လက်တလောထောင်နလချခံထားတဲ့နိုင်ငံခြားသတင်းထောင်နှစ်ဦးမြန်မာသတင်းသမားတဦးကာသမာအပါဝင်ပေါင်း၄ဦးကိုတရားစွဲဆိုထားတဲ့သွင်းကုန်ထုတ်ကုန်ဥပဒေလွှင့်မှုကြီးကြပ်ရေးဥပဒေချုပ်ဖောက်မှုစတဲ့အမှုနှမှုအတွက်ဒီကနေ့ထံမှန်ရုံထုတ်စစ်ဆေးပါတယ်အထက်ကတော့စွဲဆိုထားတဲ့အမှုတွေကိုစွဲချက်တင်တင်မတင်တင်သူတို့ကိုတရားစွဲဆိုတဲ့လဝကအရာရှိနဲ့ဖမ်းဆီးတဲ့ရဲအရာရှိတွေကိုတရားရုံးကသက်သေအဖြစ်စစ်ဆေးတာလို့သတင်းသမားတွေဖက်ကရှင်းနေကပြောပါတယ်အမှုနောက်ဆုံးအခြေအနေကိုမဆူမုံကဆက်ပြောပြပါမယ်ရှင်
။ဟုတ်ပါတယ်။နေပြည်တော်ကောင်စီနယ်မြေတွေကလွှတ်တော်အဆောက်အုံကိုအဝေးထိန် drone နဲ့ရိုက်ကူးဖို့ပြင်ဆင်နေချိန်ဖမ်းဆီးခံလိုက်ရတဲ့တူရကီနိုင်ငံအခြေစိုက် TRT သတင်းဌာနရဲ့စင်ကာပူရုံးခွဲကမလေးရှားနိုင်ငံသူသတင်းတော်အမျိုးသမီးနောက်စင်ကာပူနိုင်ငံသားအမျိုးသားသတင်းတော်တို့နဲ့အတူဘာသာပြန်ဖြစ်လိုက်ပါသွားတဲ့မြန်မာနိုင်ငံသားသတင်းတော်ကိုအောင်နိုင်စိုးနဲ့ရေမောင်းကိုလာတင်တို့ကိုနေပြည်တော်စပူတီရီမြို့နယ်တရားရုံးမှာဒီကနေ့ဒီဇင်ဘာလ17ရက်နေ့ကထပ်မံရုံးထုတ်ဆစ်ဆေးတာဖြစ်ပါတယ်။ဒီကနေ့စပူတီရီမြို့နယ်တရားရုံးမှာရုံးထုတ်ဆစ်ဆေးတာကတော့အဓိကကတော့သူတို့ကိုစတင်ဖမ်းဆီးစဉ်တုန်းကတရားစွဲထားတဲ့သွင်းကုန်ထုတ်ကုန်ဥပဒေပုံမှန်ရှင်နဲ့နောက်နိုင်ငံသားသတင်းသမားနှစ်ဦးကိုထပ်မံစွဲဆိုလိုက်တဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာဥပဒေစွဲချက်အတွက်အမှုနှစ်မှုကိုအဓိကစစ်ဆေးတာဖြစ်ပါတယ်လို့တရားစွဲခံရတဲ့သတင်းသမားတွေဘက်ကအမှုကိုဥပဒေကြောင့်ရလိုက်ပါဆောင်ရွက်ပေးနေသူမြန်မာနိုင်ငံလွတ်လပ်သောရှင်နေများအသင်းကအကျိုးဆောင်ရှင်နေကြီးဦးခင်မောင်စောက VOA မြန်မာပိုင်းကိုရှင်းပြပါပါတယ်
ဟုတ်ကဲ့ဒီကနေ့ရုံးထုတ်တာကအမှုနှစ်မှုအတွက်ကျွန်တော်တို့စစ်ပါတယ်နှစ်မှုစစ်ပါတယ်နော် ก็ดึงก็มาปุ๊บมาชิดเสร็จแล้วเนาะแล้วตรงนี้ก็เราน้ำมันเต็มอะไรเจ้าเนี่ยยังต้องมีเอาเกิดเสร็จเต็มเนี่ยสามโมงแล้วเนาะรู้มุจิใจเอวีปุ๊บมาสะดุ้งเตะโบมือเย็นเสียบอะไรแต่ยังรู้บ่แต่เนี่ยแต่ยังรู้แล้วว่ากันดีเนี่ยรู้บ่นะถูกไหมแล้วก็ไอ้ดวงหูดวงอ่ะที่เราลูกเขยเนี่ยเจ้าชนชงเว้ยเนี่ยที่เราเสียบอะไรเนี่ยไอ้ดวงอ่ะดวงโหลดเต็มแรงเนี่ยรู้
ตัวปีเราผ่านเนี่ยเทมาไปเสียแต่ตาลีที่เอาเสียไปเลยเยี่ยนี่ก็ชอบไปบนงานเนี่ยเรื่องนี้ฮะชอบไปแต่ดีอ่ะพี่เนี่ยเรื่องมาถูกเลยจากตาลีเอาเสียไปเลยแล้วว่ากับปากกาในงานจ้าตาตื่นมาหน้าอู้กูแล้วว่ากับอุบลีชอบพามุปงมาสะดงเจเน่บาจังเตียสวยสวยอะไรสวยแต่เด็กทั้งสองเจเน่ปัตตาลูเลยเช่นนี้จีก็คุลูพยาบาลเลยแล้วว่ากับอุบลีอะไรอุบลีอะไรเนี่ยเด็กนี้เราสะดงที่สุดเราอุบลีสิริตัวจีไปเลยนะอุบลีสิริผ่านสวย ผมก็บอกแต่ไม่รู้จะเข้ากันหรอที่รู้ว่าบรรลุเกณฑ์อะไรหรือเปล่าที่ยังไงยังไงเนี่ยว่าผมมาดูที่โรงพยาบาลเนี่ยเวลาดีเนี่ยข้าจะดูว่าคุณจะคุยอยู่หรือเปล่าอะไรอย่างเงี้ยจะจ่ายอะไรอย่างเงี้ยอะไรอย่างเงี้ยอะไรอย่างเงี้ยอะไรอย่างเงี้ยอะไรอย่างเงี้ยอะไรอย่างเงี้ยอะไรอย่างเงี้ยอะไรอย่างเงี้ยอะไรอย่างเงี้ยอะไรอย่างเงี้ยอะไรอย่างเงี้ยอะไรอย่างเงี้ยอะไรอย่างเงี้ยอะไรอย่างเงี้ยอะไรอย่างเงี้ยอะไรอย
ဖြစ်စီလို့ပြောတာဟုတ်အဲ့တော့ဒီအခုကပြည်မှုကြီးဝင်ပြီးတော့မှအပြစ်ကြီးဆက်နေတာဒါဟွာပဲပေါ့ဗျာဥပဒေကိုချိုးဖောက်ပြီးတော့ဆက်နေတယ်ဆိုတဲ့သဘောဖြစ်တယ်ပေါ့အဲ့လိုသူကနှစ်ခုဆက်လိုက်တာဗျာအဲ့ဒါကြောင့်မလို့ဒီစလုံးတင်နေစွဲတယ်ဆိုတော့ဒီလိုဆက်တဲ့အခါကျတော့ wine crust လုပ်တဲ့အခါမှာသူကအဲ့လိုပြောပြသွားတယ်ရှင်းသွားတယ်ပေါ့ဗျာစလုံးတင်တယ်မှာအကျုံးဝင်တယ်လို့သူကပြောတာပေါ့ဒါပေမဲ့ကျွန်တော်တို့ကတော့အဲ့လိုမမြင်ကြီးอ่ะဒါတော့တရားစွဲအဖွဲ့ကြီးနဲ့ကျွန်တော်တို့ဒီအခါဖြစ်နေနေတယ်ဥပဒေအရကိုပဲအရင်ကွဲပြားနေတယ်ဆိုကျွန်တော်ထင်တယ်ဗျာအဲ့ဒါတရားသူကြီးနားဝင်အောင်ကျွန်တော်တို့လုပ်ပြီးတော့မှဆက်ပြီးတော့ရှောက်လဲညက်ဒီပါလေးကြာရင်တော့ပေါ့ဗျာ
ဟုတ်ကဲ့
လုပ်ရမယ်ကိစ္စပေါ့
ဒါပေမဲ့နိုင်ငံခြားသားတရင်သမားတွေဘက်ကတော့သူတို့ဗီဇာတက်တန်းမကုန်ခင်အဖမ်းခံရတာဖြစ်တယ်လို့ထောင်ချလိုက်ချိန်အထိလဲဗီဇာတက်တန်းရှိနေသေးတယ်တရားဝင်ခိုင်လုံတဲ့အထောက်အထားတွေနဲ့အတူနိုင်ငံခြားသားတရင်တော်တွေဘက်ကတရားရုံးမှာရင်ဆိုင်တင်ပြဖို့ရှေ့နေတွေထပ်တိုးလျှောက်ထားဆောင်ရွက်နေပြီးအမှုကိုစွဲချက်တင်သင့်မတင်သင့်အစဉ်စဉ်တက်သေးတွေနဲ့တရားလိုတရားခံတွေဘက်ကရှေ့နေတွေကအပြိုင်လျှောက်ထားတင်ပြသွားဖို့ရှိတယ်လို့ရှေ့နေဦးခမောင်စောကပြောပါတယ်အခုလဲလာဝကအမှုထပ်တိုးတရားစွဲတယ်လို့မျိုးစတင်စွဲဆိုခဲ့တဲ့တွင်းကုံထုတ်ကုံဥပဒေနဲ့ပတ်သက်ပြီးလဲတင်ပြထားတဲ့တက်သေးတွေအစဉ်စဉ်ထွက်ဆိုနေကြပြီဖြစ်တဲ့အတွက်ရှေ့လာမယ့်ရုံးချိန်နေမှာတော့ဒီအမှုတွေကိုစွဲချက်တင်သင့်မတင်သင့်တရားရုံးကဆုံးဖြတ်နိုင်ခြင်းရှိတယ်လို့လဲရှေ့နေကြီးကပြောပါတယ်ရှင
်မဆူမမရှင်ခုတော့ထိုင်းဘက်ကမြန်မာငါးဖမ်းလုပ်သမားတွေရဲ့တရင်ဖက်ဆက်ပါမယ်ထိုင်းပင်လယ်ပြင်ထဲမှာ၄နှစ်နေပါအလုပ်လုပ်နေကြတဲ့မြန်မာနိုင်ငံကငါးဖမ်းလေလုတ်သား၅ယောက်ဟာပင်လယ်ထဲမှာအများစုနေထိုင်နေကြတဲ့အပြင်အလုပ်သမားအခွင့်အရေးဆုံးရှုံးနေတာကြောင့်သူတို့အရေးကိုကူညီဖို့အလုပ်သမားရေးလုတ်တဲ့အဖွဲ့တွေကိုတိုင်ကြားထားပါတယ်ထိုင်းအလုပ်သမားဥပဒေနဲ့အညီလှုပ်အားခအလစားမရကြတဲ့အပြင်နေရလည်းမပြောင်းနိုင်ကြတဲ့အလုပ်သမားတွေရဲ့အခြေအနေကိုထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းထောက်မအေးအေးမကသတင်းပေးပို့ထားပါတယ
်ထိုင်းနိုင်ငံနကောစီသမရခရိုင်ဖလောင်းလေစိတ်ကနေပင်လယ်ပြင်ကိုထွက်ပြီးငါးဖမ်းလေလုတ်သားလုပ်နေတဲ့မြန်မာနိုင်ငံသား၅ဦးဟာပင်လယ်ပြင်ထဲမှာ၄နှစ်နီးပါးအလုပ်လုပ်နေကြရပြီမဲ့လှုပ်အားခအလစားကိုထိုင်းအလုပ်သမားဥပဒေတိုင်မရတဲ့အပြင်နေရပြန်ခွင့်မရဖြစ်နေကြပါတယ်အလုပ်ရှင်တွေကနိုင်ငံကူးလက်မှတ်တွေကိုတင်ထားပြီးငါးဖမ်းလေကန့်ကွက်ချိန်မျိုးမှာလဲဝေးဝေးလည်လည်သွားနိုင်လောက်အောင်လှုပ်အားကမပေးဘူးလို့ဆိုပါတယ်ဒါကြောင့်သူတို့ကိုကယ်ဆယ်ဖို့အတွက်အလုပ်သမားရေးဆောင်ရွက်နေတဲ့အဖွဲ့တွေစီကိုအကူအညီတောင်းခံထားကြပါတယ်လှုပ်အားကလစာကိုအလုပ်ရှင်ပေးတဲ့လောက်သာရရှိပြီးသူတို့လာရင်လမ်းစိတ်ကအခုထိမကျေနိုင်သေးဘူးလို့လဲလှေလှုပ်သားတဦးကပြောပြပါတယ်
ကျွန်တော်တို့ပင်လယ်ထဲမှာတောက်ထိုးတာပင်လယ်ရဲ့အနေနဲ့ကြောက်ဆိုးတာအဲ့ဒါကိုဖောင်းဆက်နေကျွန်တော်ဒီမှာကျွန်တော်တို့လှုပ်တာဆိုကျွန်တော်၃နှစ်ပြီးတော့မယ်ခင်ဗျာအဲ့ဒါနဲ့ကန်းဝင်တရားနဲ့အဲ့လိုတော့ထုတ်ပြရခင်ဗျာ။ရစာဆိုတော့ကျွန်တော်တို့ဘယ်လိုပေးလို့ပေးမှန်းမသိဘူး။ကုတက်နေလည်းမသိသေးဘူးခင်ဗျာ။ကျွန်တော်တို့ပြန်ကျင်တာအိမ်ပြန်ကျင်လို့ကျွန်တော်သွားပြောလဲသူတို့မပြန်ဆိုင်ဘူးပေါ့နော်
။ဒီထဲမှာရခိုင်ပြည်နယ်အပါဝင်မြမပြည်အနေနဲ့အရရက်ကနေပွဲစားတွေနဲ့လာကြသူတွေဖြစ်တယ်လို့လည်းဆိုပါတယ်
။တဖန်တယောက်ပါတယ်ခင်ဗျာ။ပြင်တယောက်ပါတယ်။နောက်ပြီးတော့အညာတယောက်ပါတယ်ခင်ဗျာ။ကျွန်တော်ဘုမာနှစ်ယောက်ပါတယ်ခင်ဗျာ
။အခုလိုမျိုးပင်လယ်ပြင်ထွက်ပြီးငါးဖမ်းနေတဲ့ပုံမှာအလုလုနေကြရတာ၄နှစ်ကြာပြီဖြစ်ပေမဲ့အလုရှင်တွေကနေရပြန်ခွင့်မပေးသလိုနိုင်ငံကူးလက်မှတ်တွေပါတင်စီထားတဲ့အတွက်နေရပြန်ဖို့အတွက်အခက်အခဲရှိနေတယ်လို့လည်းလှေလှုပ်သားတူကပြောပြပါတယ်
။ဒီကျွန်တော်ပြန်ဖို့ပြောရတာကကျွန်တော်ဒီမှာနေရာကလေးရှင်၄နှစ်ပြည့်ခံနေပြီပဲနော်။အဲ့တော့ပြန်နေတာကြောလို့ရှိလို့ရှင်သူတို့ကတို့ပြောမဲ့ဒုမရှိသေးဘူးခဏဆောက်ပါဦးခဏဆောက်ပါဦးကျွန်တော်တို့ဒီနှစ်ပြည့်ပြီပေါ့နော်ဆောက်ရပြီ။အဲ့ဒါလည်းအခု 讲会不了多，你们自己有的说的。从他讲的话，新鲜来的，新鲜来的不是，一样就表达到不的什么呀？然后他是不回去的什么？他是不，他不，他是不回去一下吧的。
သူတို့ကိုပွဲစားတွေကနေရောင်းစားခဲ့သလားဆိုတာလဲသူတို့ကိုယ်တိုင်သိချာမသိကြပါဘူး။ဒါအပြင်ညရောညပါပင်လယ်ပြင်မှာလှိလှုပ်သားတွေအဖြစ်အလုပ်လုပ်ကိုင်နေကြရပေမဲ့ဥပဒေပါအခွင့်အရေးတိုင်းလှုပ်အားကတွေမရကြဘူးလို့လဲဆိုပါရယ်။ခုလိုမျိုးအခြေအနေတွေကြောင့်သူတို့နေရပြန်နိုင်ဖို့အတွက်မြန်မာလူသမားရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတန်ကိုဆက်သွယ်တိုင်ကြားမှုတွေစတင်လှုပ်ဆောင်နေပြီဖြစ်တယ်လို့လဲအလုပ်သမားတွေကဆိုပါရယ်။ထိုင်းနိုင်ငံမှာလူကုန်ကူးမှုတက်ဖြစ်ရေးလှုပ်ဆောင်ဖို့နဲ့လီလုံသားများရပိုင်ခွင့်ဆုံးရှုံးနေမှုများရှိမရှိဆိုတာစုံစမ်းလေ့လာဖို့အတွက်မြန်မာနိုင်ငံသားတွေအများဆုံးလုပ်နေတဲ့ထိုင်းတောင်ပိုင်းကငါးဖမ်းလီတွေဘော်ကိုထိုင်းအစိုးရတာဝန်ရှိသူတွေကနိုဝင်ဘာလ22ရက်နေ့ကပဲစစ်ဆေးမှုတွေစတင်လှုပ်ဆောင်ခဲ့ပါတယ်။ထိုင်းနိုင်ငံတွင်းမှာလူကုန်ကူးမှုနဲ့ရေလုံသားတွေကိုကြေးကြော်သပွဲခိုင်းစေနေမှုတွေနဲ့ပတ်သက်လို့နိုင်ငံတကာကထိုင်းအစိုးရကိုပြစ်တင်ဝေဖန်မှုတွေလုပ်ခဲ့ပြီးတဲ့နောက်မှာတော့လူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းတွေကိုအစိုးရကအလေးထားလှုပ်ဆောင်လာခဲ့တာပါ။လူကုန်ကူးမှုတွေမှာထိုင်းရာရှိတွေ၊လေတကြီးတွေ၊စစ်ဖက်ဆိုင်ရာတာဝန်ရှိသူတွေကိုပါအရေးယူမှုတွေလုပ်ခဲ့ပြီးလေတွေမှာတရားဝင်လေလုံသားတွေခန့်အပ်ဖို့အတွက်စီးပွားရေးလုပ်ငန်းရှင်တွေကိုလည်းဖိအားပေးမှုတွေကိုလုပ်ခဲ့ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့2018ခုနှစ်နိုင်ငံတကာလူကုန်ကူးမှုဆိုင်ရာအစီရင်ခံစာထုတ်ပြန်ခဲ့ရမှာ21ရာစုအတွင်းလူပေါင်း30ကျော်လူကုန်ကူးခံရပြီးသက်ဆိုင်ရာနိုင်ငံတွေအနေနဲ့လူကုန်ကူးသူတွေကိုရာဇဝတ်မှုကျူးလွန်သူတွေအဖြစ်ကြည့်ရောက်ရောက်အရေးယူဖို့အတွက်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောကြားခဲ့ပါတယ်။ဒီအစီရင်ခံစာထဲမှာပဲနိုင်ငံပေါင်း189နိုင်ငံရဲ့လူကုန်ကူးမှုအခြေအနေတွေကိုဖော်ပြခဲ့ရမှာနောက်နိုင်ငံပေါင်း80ကတော့ Tier 2အဆင့်အဖြစ်သတ်မှတ်ခဲ့ပြီးထိုင်းနဲ့မြန်မာအပါအဝင်တခြားနိုင်ငံပေါင်း55နိုင်ငံကိုတော့လူကုန်ကူးမှုတိုက်ဖျက်ရေးတွေမှာစောင့်ကြည့်ခံနိုင်ငံအဆင့် Tier 2အဖြစ်ဖော်ပြထားပါတယ်ရှင်
။မအေးအေးမှာပါရှင်။ကျမတို့ခုထုတ်လွှင့်ပေးနေတဲ့ VOA မြန်မာပိုင်းရဲ့ညနေခင်းရေဒီယိုအစီအစဉ်ပြပချင်ပါပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီကနေ 9:00 နာရီခွဲတိတက်ထုတ်လွှင့်ပေးသွားဦးမှာပါ Asia Set 7 Jeru ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်ခုတော့ကြန့်ရှိနေတဲ့အချိန်တွင်းနောက်ဆုံးရသတင်းအကျဉ်းချုပ်ကိုမှတင်ငင်ထိုက်ကပြောပြပေးပါဦးအမေရိကန်သမ္မတဒေါ်နယ်ထရန့်ဆောင်ရွက်တဲ့အတိုင်းပဲဥရောပနိုင်ငံတွေအလုံးဒါမှမဟုတ်လည်းအများစုအနေနဲ့သူတို့ရဲ့တန်ယုံတွေကိုဂျေရုဆလင်ကိုရွှေ့ပြောင်းပြီးဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အသိအမှတ်ပြုမယ်လို့ယုံကြည်တဲ့အကြောင်းအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကဒီကနေ့ပြောဆိုလိုက်ပါတယ်။သမ္မတထရန့်ဘက်ကဂျေရုဆလင်ကိုအသိအမှတ်ပြုပေးလိုက်တာဟာဆိုရင်ငြိမ်းချမ်းရေးဆိုတဲ့အရှိတရားကိုဆွေးနွေးညှိနှိုင်းဖို့ပွန့်ပွန့်လင်းလင်းချပြလိုက်တာဖြစ်တယ်လို့လည်းအစ္စရေးဝန်ကြီးချုပ်ကဥရောပသမ္မတနိုင်ငံသားရှိမူဝါဒရှိရာအခြေအကဲနဲ့အတူဘရက်ဆဲမြို့တော်ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ရှင်။ဆီးရီးယားနိုင်ငံတွင်းကရုရှားတပ်ဖွဲ့တွေရဲ့ဒစိတပိုင်းကိုပြန်လည်ရုပ်သိမ်းဖို့ညွှန်ကြားထားတဲ့အကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကဒီကနေ့တနင်္လာနေ့မှာပြောဆိုလိုက်ပါတယ်။ဆီးရီးယားနိုင်ငံလာတိုက်ကီယာခရိုင်တွင်ကရုရှားတို့ရဲ့ဟမဲမီလေတပ်အခြေစိုက်စခန်းကိုကြိုတင်မကြီးညာပဲတွားရောက်တဲ့ခီးစဉ်အတွင်းသမ္မတပူတင်ကအခုလိုကြေညာခဲ့တာပါဆီးရီးယားသမ္မတဘာရှားအယ်အာဆတ်နဲ့လည်းအဲ့ဒီမှာတွေ့ဆုံခဲ့ပါတယ်။ဆီးရီးယားသမ္မတအာဆတ်ရဲ့စစ်တပ်ကိုထောက်ပံ့ပေးတဲ့အနေနဲ့ရုရှားတို့ကဆီးရီးယားပဋိပက္ခမှာ2015ခုနှစ်နောက်ပိုင်းပါဝင်လာတာဖြစ်ပါတယ်။ရိုဟင်ဂျာမျိုးသမီးတွေကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေကအတ္တမပြုချင်မှာဆိုရင်ကြဲကြဲပြက်ပြက်နဲ့ပုံစံတကျဖြစ်ခဲ့တယ်လို့ AP သတင်းအေဂျင်စီကဖော်ပြလိုက်ပါတယ်။မြန်မာနိုင်ငံတွင်းကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာကြတဲ့အသက်73နှစ်ကနေ35နှစ်ကြာအမျိုးသမီးတွေနဲ့မိန်းကလေးငယ်29ဦးကိုတွေ့ဆုံမိန့်မြတ်မှုမှာဆိုရင်ဖြေကြားချက်တွေကမယုံကြည်နိုင်စရာကောင်းလောက်အောင်တူညီနေတယ်လို့လည်း AP သတင်းအေဂျင်စီကဖော်ပြပါတယ်။အမျိုးသမီးတိုင်းကသူတို့ကိုအမျိုးသားတွေအုပ်စုဖွဲ့အတ္တမပြုကျင့်တာလို့ပြောဆိုကြပါတယ်ရှင်။တရင်အချင်းချုပ်ကမတင်ငင်ထိုက်ကကြေညာပေးခဲ့တော့ပါ။ဒီညနေအတွက်အစီအစဉ်ထုတ်လုပ်ရင်းမှုကမခင်ဖြူတွေဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါတယ်။ VOA American အသံညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီနေ့10:00နာရီအထိလိုင်းဒိုမီတာ24 kHz 11.33 ရလိုင်းဒိုမီတာ25 kHz 11.665 လိုင်းဒိုမီတာ58 kHz 9999တို့ကနေတိုက်ရိုက်ထုတ်လင်းပေးသွားအောင်ပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းချမ်းသာရှင်လာပါစေရှင်။ VOA ကိုအားပေးနာစဉ်နဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မနန်းမလာပါ
This program has come to you from the Voice of America, Washington.